สมาสมมาชินณท่องนั้นเสียงยุคเก่าเป็นพิมพ์ยาวยีจำรอบกับลงจงยินเนี่ยเก่าเว่ยชูรองยากุญย์สังเนี่ยเป็นนิบาร์เลยลูดีกันเนี่ยดินสารชินเลยเว่ยมาสิจับกับจ้าสุไลจีลงจงยินจังพิจารณาใจยินเนี่ยมีที่ชูมายุคเก่าเป็นจิมบับเวียเดียบอใจยินน่ะปฏิริบกับตบหัวอันยินสุจีจินจ้าเป็นจิมาร์เลยจำรอบกับเว่ยอุจิจูบจงมุจิเมียงลายเลี้ยงจันเนี่ย
ยามานี้ยันต์นายลงใจด่านเนี่ยเนี่ยเดี๋ยวตาอะไรยุ่งกับเว่ยจิมบานายลงจงยี่อันนี้ต้องเส้นเนี่ยข้าจะต้องจะไปเนี่ยลงจงยี่เนี่ยกาเว่ยจวดจำรอบกับสงเพียจันปีเกี่ยวบาร์เรลูจำรอบตรีนราชินีเว่ยมาชินีเปียวสุเขบาร์เรดีกันเนี่ยอับดุวาลันสเลียนี่มันจะไปเนี่ยพี่รัชตะไม้ใจมาจิมบับพิลูเต้จำรอบตรีนมันจันใจพ่อยตรีนราชินีเว่ยมาจำรอบเปียวกุยยาปูโจสมินทงก็คุณูเปียวสุไลดาวะ
จำรอบนี่นี่อารมณ์ลงจงยี่เนี่ยก
အလေးထားပါတယ်။တမတော်ကာဝေးဝေးကျုပ်အနေနဲ့လည်းပါတီစုံဒီမိုကရေစီစနစ်မှာရွေးကောက်ပွဲဒီအသက်ဖြစ်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့လိုတယ်ဆိုပြီးကျွန်တော်တို့အမြဲတမ်းပြောခဲ့ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတနိုင်ငံလုံးမှာကျင်းပနိုင်ဖို့လည်းလိုလားပါတယ်။ကျွန်တော်တို့အနေနဲ့ကတော့လုံခြုံသာမဲပေးနိုင်ရေးသုံးတရာမှာအဆင့်၃ဆင့်နဲ့သဘောထားမှတ်ချက်ပေးခဲ့ပါတယ်။လုံခြုံရေးအမြင်ရပဲပြောတာဖြစ်ပါတယ်။အဆင့်၃ချက်မှာတော့နံပါတ်၁လုံခြုံသာမဲပေးနိုင်တဲ့နည်းမြင်။နံပါတ်၂လုံခြုံရေးစီမံချက်အချင်းတည်ငြိမ်သာမဲပေးနိုင်တဲ့နည်းမြင်နဲ့နံပါတ်၃လုံခြုံရေးအားနဲ့အချင်းမဲမပေးနိုင်တဲ့နည်းမြင်တွေပဲဖြစ်ပါတယ်။အဓိပ္ပာယ်မှာကတော့သုံးတချက်ပဲဖြစ်ပါတယ်။ဆုံးဖြတ်ချက်မဟုတ်ပါဘူး။ဆုံးဖြတ်ပေးရမှာကသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့တာဝန်ဖြစ်ပါတယ်။ကျွန်တော်တို့ကလုံခြုံရေးဆိုင်ရာနဲ့ပတ်သက်တော့ကြောင့်ဒါအာမခံပြီးမှအဲ့ဒီနေမှာတခုဖြစ်လာခဲ့လို့ရှိရင်တမတော်ဒီပို့ပြီးတော့ကြလက်ညှိုးထိုးခံမှာဖြစ်ပါ
တယ်။2020ရွေးကောက်ပွဲအတွက်တနိုင်ငံလုံးအတိုင်းအတာနဲ့မဲပေးခွင့်ရှိတဲ့နေမြေပေါင်းက330ဖြစ်ပါတယ်။တမတော်အနေနဲ့လုံခြုံစွာမဲပေးနိုင်တယ်လို့အာမခံချက်ပေးခဲ့တဲ့နေမြေပေါင်းက280တန်နေမြေပေါင်းစစ်တပ်ကလုံခြုံရေးစီမံချက်လုပ်ပြီးမှလုံနိုင်တယ်ဆိုတဲ့နေမြေက20ဖြစ်ပါတယ်။လုံခြုံရေးအားနည်းတယ်ဆိုပြီးတင်ပြခဲ့တာကတော့39နေမြေရှိတယ်လို့တမတော်ပြောခွင့်ရကဆိုပါတယ်။တိုက်ပွဲတွေဖြစ်ပွားမနေပေမဲ့လုံခြုံရေးအာမခံချက်ပေးလို့မရတဲ့နေမြေတွေရှိကြောင်းကိုလည်းဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်
ဖြစ်နိုင်တဲ့နိုင်ငံလုံးမှာရွေးကောက်ပွဲကိုဒါကျင်းပစေချင်ပါတယ်အဲ့လိုမျိုးဖြစ်လို့မလို့ပဲနေရာအနောက်မှာကျွန်တော်တို့မဲဘုံတွေပို့ဆောင်ပေးခဲ့တယ်အခုမကျင်းပခဲ့ဘူးဆိုတဲ့နေရာတွေမှာတော့မှကျွန်တော်တို့ပို့ဆောင်ခဲ့တာကိုကျွန်တော်တွေ့ရပါလိမ့်မယ်တခုပြောချင်တာကတော့ပြစ်ခတ်တိုက်ခိုက်မှုတွေမရှိဘူးလို့ဆိုတာနဲ့လုံခြုံစွာလွတ်လပ်စွာမဲပေးနိုင်ဖို့ဆိုတာလည်းမဖြစ်နိုင်သေးပါတိုက်ပွဲမဖြစ်သွားပေမဲ့လက်နက်ကင်တွေဝင်ရောက်နေတဲ့နေရာတွေရှိတယ်ချင်းချောင်မှုရှိနေတဲ့နေရာတွေရှိတယ်။တတ်မှတ်နယ်မြေတွေကိုကြော်လုံဝင်ရောက်နေတာရှိတယ်။လက်ဆက်စီယုံဖို့သွားတဲ့အခါမှာအဲဒီလက်နက်ကင်ဖွဲ့စည်းတာတာစီချင်းခံရတာတွေအဲတိုင်နာတွေဒါတွေလည်းတွေ့ရမှာဖြစ်ပါတယ်။အဲဒီလိုမျိုးနေရာမျိုးတွေမှာတိုက်ပွဲမဖြစ်ွားတာမှန်ပေမဲ့လို့ကျွန်တော်တို့အနေနဲ့သုံးသပ်ချက်ထားမှာတော့ဒီလိုတွေဖြစ်နေတယ်ဆိုတာသုံးသပ်ပြီးတော့ကြင်ရမှာဖြစ်ပါတယ်
။အခုလိုတက်မတော်ဘက်ကလုံခြုံရေးအကြောင်းပြရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးဆိုတော့တိုင်းရင်းဒေသကနယ်မြေတွေပေါ်မှာသုံးသပ်ချက်ဟာတကယ်လက်တွေ့မြေပြင်အခြေအနေနဲ့ကင်းကွာတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဗဟိုကော်မတီဝင်အတွင်းမှုတဦးအောင်မရက်ကျော်ကဝေဖန်ပြောဆိုလိုက်ပါတယ်
။တိုးကမြေပြင်အခြေအနေကိုဟိုလေးလာမှုအားနည်းတယ်လို့ကျွန်တော်တို့ကတော့သုံးသပ်ရှိတယ်။ဒီမြောက်ပိုင်းဖက်မှာပျောက်ပေါက်တော့ဆိုရင်လုံးဝတိုက်ပွဲဖြစ်တာမရှိဘူး။ဒီကျွန်တော်တို့စစ်တွေဆိုရင်လေအဲ့ဒီကန်းကော်ကျွန်းဆိုတဲ့ကြီးရောအုပ်စုကိုသူတို့ကပေးလိုက်တယ်အဲ့ဒီကန်းကော်ကျွန်းဆိုတာကလည်းစစ်တပ်ရဲ့ဘေးနားမှာကဲ့ရဲ့ပေးရှိတာအဲ့ဒါတွေကိုပေးလိုက်တယ်တော်တော်ကိုမေးခွန်းထုတ်စရာဖြစ်တော့တာပေါ့ပြည်နေကော်မရှင်ကိုတော့ကန်းကွယ်လော်တယ်ပြပိုးထားတာတော့ရှိပါတယ
်ဒီလိုတိုင်းရင်းသားပါတီတွေမဲပေးခွင့်မဆုံးရှုံးစေချင်ဘူးဆိုရင်ရွေးကောက်ပွဲကျင်းပမယ်တိုင်းရင်းနယ်မြေဒေသတွေမှာနှစ်ဖက်ဆစ်ရက်လိုက်ပါလို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဒုတိယဥက္ကဋ္ဌဦးဆိုင်ညွန့်လင်းကတိုက်တွန်းပါတယ
်။တမရဘက်ကဆစ်စီရင်မလုပ်ဘူးပဲလို့လား။နောက်ခုဘက်ကလည်းဆစ်စီရင်မလုပ်ဘူးပဲလို့လား။အဲ့ဒီရုပ်ောက်ဘက်ကာလမှာပေါ့နော်။တစ်ဖက်နဲ့တစ်ဖက်လည်းဟိုဆစ်ရင်အမျက်ထုံးမှုတွေပေါ့နော်။မလုပ်ဘူးပဲလို့လည်းသူထင်တယ်။ရုပ်ောက်ဘက်ဆိုတာလူတူရဲ့ကိုယ်စားလှယ်ကိုရွေးချယ်တာကရုပ်ောက်ဘက်ချစ်ဖို့ကလိုလိုပါလား။တော်လိုင်းအဖွဲ့တွေကလည်းနားလည်မှာပါ။တမရဘက်ကလည်းဒါနားလည်မှာပါ။
လူလဘီတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ရှမ်းကချင်ကရင်မွန်စတဲ့ပြည်နယ်တွေနဲ့ပဲခူးတိုင်းဒေသကြီးတွင်ကမြို့နယ်ကျေးရွာအုပ်စုတွေမှာရွေးကောက်ပွဲကျင်းပခွင့်မရှိကြောင်းတပ်မတော်ဘက်ကလုံခြုံရေးနဲ့ကာကွယ်ရေးအခြေအနေအရအကြံပေးခဲ့တာသာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်တသက်သာဖြစ်ကြောင်းကိုလည်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတပ်မတော်ဘက်ကပြောဆိုခဲ့ကြောင်းပါရှင်ကျွန်မဆုမွန်ပါ